အမေရိကန်လူတော်ကဒီမိုကရက်မတ်တွေဟာတမန်တော်နဲ့ထရမ့်ကိုတရားစွဲဆိုနိုင်မဲ့လုံထုံးလုံရဲ့တစ်တွေကိုစတင်ချမှတ်နေပြီဖြစ်ပါတယ်။ဂျာတာဘီနီကအောက်လွတ်တော်မှာပြုလုပ်ခဲ့တဲ့လုံထုံးလုံဤဆိုင်ရာမဲခွဲဆုံးချက်ချက်အရာအောက်လွတ်တော်တရားရေးကော်မတီဥက္ကဋ္ဌအနေနဲ့တချို့သောအစည်းအဝေးတွေကိုသက်သက်မှတ်မှတ်ကျင်းပဖို့ခွင့်ပြုနိုင်ပါတယ်။အဲဒီအစည်းအဝေးတွေကတမန်တော်ကိုတရားစွဲဆိုဖို့တချို့တည်င်းချက်လက်တွေဟာပြည့်စုံလုံလောက်မှုရှိမရှိကိုစစ်ဆေးသွားနိုင်မှာဖြစ်ပါတယ်။ဂျာတာဘီနီဆုံးချက်ချက်အရာတက်တီတွေကိုအဲဒီအစည်းအဝေးတွေကိုလာရောက်ဖို့စိတ်ခေါ်နိုင်ပြီးပုံမှန်ကော်မတီအစည်းအဝေးတွေတက်ပေါ်ကြတဲ့ကြားနာပွဲတွေလည်းလုပ်နိုင်ပါတယ်။တမန်တော်ထရမ့်ရဲ့ဥပဒေရေးရာဂိုင်တွေတဲ့အဖွဲ့ကိုလည်းအောက်လွတ်တော်ကော်မတီကတည်ကျတဲ့တည်င်းချက်လက်တွေပေါ်စာနဲ့ရေးသားတုံ့ပြန်ဖို့တောင်းဆိုနိုင်ပါတယ်။အောက်လွတ်တော်တရားရေးဆိုင်ရာကော်မတီတွေကတော့သမ္မတထရမ့်ရဲ့အခွန်ပေးဆောင်ခြင်းဆိုင်ရာတည်င်းချက်လက်တွေမထုတ်ပြန်တဲ့ကိစ္စသမ္မတနဲ့ပတ်သက်ခဲ့ဦးတဲ့အပြာမယ်ကိုနှုတ်ပိတ်ခပေးတဲ့ကိစ္စနဲ့သမ္မတပိုင်တဲ့ဟိုတယ်တွေနဲ့အင်ဂျင်နီတွေအသုံးပြုခပေးရမှာအမေရိကန်ခွန်အားပြည်သူတွေရဲ့အခွန်ငွေတွေကိုတုံ့ဆဲတဲ့ကိစ္စတွေအပါအဝင်ကိစ္စတော်တော်များများကိုစုံစမ်းဆက်ဆဲနေခြင်းကြပါတယ်။ဒါတာဘီနီကမဲခွဲခဲ့တဲ့အောက်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာမရေမရရှုပ်ထွေးမှုတွေဖြစ်ပေါ်စေတယ်လို့လည်းတချို့ကပြောပန်းကြပါတယ်ခင်ဗျ။